Apple ကုမ္ပဏီရဲ့ iPhone လက်ကင်ဖုန်းတွေကိုတက်ဆင်ထုတ်လုပ်ပေးနေတဲ့ Taiwan Company Foxconn ကအိန္ဒိယနိုင်ငံတောင်ပိုင်းကစက်ရုံကိုတိုးချဲ့ဖို့ American Dollar 1 Billion အထိယင်းနှမြုံနှံမှုစီစဉ်နေတယ်လို့သတင်းရင်းမြစ်နှစ်ခုကပြောပါတယ်။အဲ့ဒီယင်းနှမြုံနှံမှုဟာ Apple ကုမ္ပဏီရဲ့ထုတ်လုပ်မှုတွေကိုတရုတ်နိုင်ငံထဲကနေတဖြည်းဖြည်းရွှေ့ပြောင်းနေတဲ့အထက်ကလုံဆောင်ချက်တခုလည်းဖြစ်ပါတယ်။ Coronavirus အကြက်တဲနဲ့ American နဲ့တရုတ်တို့ကြားကကုန်သွယ်ရေးစစ်ပွဲတွေကြောင့်ထိခိုက်မှုတွေကိုရှောင်ရှားတဲ့အနေနဲ့လုံဆောင်နေတာလည်းဖြစ်ပါတယ်။ Foxconn Company ပိုင်းစက်ရုံတချို့ကိုတရုတ်နိုင်ငံပြင်ပကိုပြောင်းရွှေ့ဖို့ Apple ဘက်ကခိုင်ခိုင်မာမာတောင်းဆိုနေတာရှိတယ်လို့လည်းသတင်းရင်းမြစ်တခုက Reuters သတင်းဌာနကိုပြောပါတယ်။အခုသတင်းနဲ့ပတ်သက်လို့ Apple ရော Foxconn Company ပါဝေဖန်ချက်မပေးပါဘူး။ခြံတိုင်းမြို့နယ်မိုင်50အကွာမှာရှိတဲ့ရှရီပါရဘူးစက်ရုံကိုတိုးချဲ့မဲ့အစီအစဉ်က၃နှစ်ကြာမယ်လို့လည်းပြောပါတယ်။အဲဒီစက်ရုံမှာ Apple ရဲ့ iPhone XR အမျိုးအစားလက်ကင်ဖုန်းတွေကိုထုတ်လုပ်နေတာဖြစ်ပါတယ်။လောလောဆယ် Foxconn ကတရုတ်နိုင်ငံမှာထုတ်လုပ်နေတဲ့ iPhone အမျိုးအစားတချို့ကိုအိန္ဒိယတောင်ပိုင်းကအဲဒီစက်ရုံမှာပြောင်းလဲထုတ်လုပ်မှာဖြစ်ပြီးအလုပ်သမား6000လောက်အတွက်အလုပ်ကိုင်ဖန်တီးပေးနိုင်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့ယင်းနှမြုံနှံမှုတွေတိုးလုပ်မယ်လို့လည်းပြီးခဲ့တဲ့လကပဲ Foxconn Company ဥက္ကဋ္ဌ Liu Yanghui ကကြေညာထားခဲ့တာပါ။Apple iPhone တွေကိုထုတ်လုပ်ပေးနေတဲ့နောက်ထပ် Taiwan Company တစ်ခုဖြစ်တဲ့ Winston Corp Company ကလည်းအိန္ဒိယမှာနောက်ထပ်စက်ရုံအသစ်တစ်ခုဖွင့်တော့မှာဖြစ်ပါတယ်ခင်ဗျ။